Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် April 17ရက်တောက်ကြနေညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Flight Meter 16, 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ဆက်မိုးဝေပါအခုညနေခင်းနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူတင်ဆက်ပေးမှာပါခင်ဗျာယူကရိန်းနိုင်ငံအတွင်းရုရှားကိုလိုလားပြီးတော့ခွဲထွက်ခြင်းသူတွေကတိမ့်ပိတ်ထားတဲ့အစိုးရအဆောက်အဦတွေကနေဖယ်ရှားပေးဖို့နောက်ပြီးတော့လက်လက်ချဖို့နောက်ဆုံးသတ်မှတ်တဲ့ရဲဟာတောက်ကြနေမှာကုံဆုံးမှာဖြစ်ပါတယ်2013ခုနှစ်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တချို့ကဏ္ဍတွေမှာလူခွင့်ရေးရတိုးတက်မှုတွေရှိပေမဲ့စိန်ခေါ်မှုတွေအများပြားရှိနေသေးတယ်လို့ပြည်ထောင်စုအစိုးရကပြောလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာတော့လူဦးရေတကောင်စီးကောက်ယူနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရကဘာတွေပြောလိုက်ပါသလဲ
ဒါကျွန်တော်ပထမအဆင့်ပြစီတာဖြစ်ပါတယ်ကျွန်တော်တို့ရဲ့လုပ်ငန်းဟာဒီကောက်ခံလို့ကောက်ခံနေစေဟာရှိတယ်အချို့ပြန်လည်ပြီးဆန်းစစ်ပေးရမယ့်ဟာရှိတယ်အဲ့ဒါတွေကဒီကာလနေစားပြီးနောက်တက်ကျက်ပလာ6ပါ
တီထောင်စုဝင်ကြီးတဦးပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်ကချင်ပြည်နယ်မှာတော့ဒီလိုတကောင်စင်းကောက်ယူပြီးတဲ့နောက်မှာအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်တွေတိုက်ပွဲဖြစ်ခဲ့တာကြောင့်စစ်ပြေးဒုက္ခသည်တွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတဲ့အကြောင်းနဲ့ဂျာမနီနိုင်ငံကိုပထမဆုံးချိန်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးရသတင်းတွေကိုကျမတို့တင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မဆုမြတ်မွန်တို့ကပြောပြမှာပါရှင်
ယူကရိန်းနိုင်ငံအတွင်းရုရှားကိုလူလာပြီးတော့ခွဲထွက်ခြင်းသူတွေသူတို့ပြီးခဲ့တဲ့သတင်းပတ်အတွင်းတိမ့်ပိတ်ထားခဲ့တဲ့အဆောက်အဦတွေကနေဖယ်ရှားပေးဖို့နဲ့လက်လက်ချဖို့နောက်ဆုံးသတ်မှတ်ထားတဲ့ရဲဟာတောက်ကြနေမှာကုံဆုံးမှာဖြစ်ပါတယ်။လက်လက်တွေကင်ဆောင်ထားတဲ့ဆန္ဒပြသူတွေဟာရုရှားဖက်ဒရေးရှင်းနိုင်ငံနဲ့ပေါင်းစည်းရေးကိစ္စအပေါ်ဆန္ဒခံယူပွဲကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပြီးယူကရိန်းအစိုးရကသူတို့တိမ့်ပိတ်ထားတဲ့အဆောက်အဦကနေဖယ်မပေးဘူးဆိုရင်အကြမ်းဖက်ဖြိုခွဲရလိမ့်မယ်လို့ချင်းချောက်သတိပေးထားပါတယ်။လက်နဲ့ချမယ်ဆိုရင်အစိုးရဘက်ကလုံငင်းချမ်းသာခွင့်ပေးမယ်လို့အဆိုပြုထားတာကိုလည်းဆန္ဒပြသူတွေကပယ်ချထားပါဗျ။ယူကရိန်းဝန်ကြီးချုပ်ဖြစ်တဲ့အာစနီယက်ဆန်ယုကာဒုံးချဒေတာကခေါင်းဆောင်တွေနဲ့တောက်ကြနေတွေ့ဆုံရမှာကြုံတွေ့နေရတဲ့ပြဿနာတွေကိုအဖြေရှာနိုင်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲပြောဆိုပါဗျ။
Я хочу чётко заявить, что центральная власть готова не просто к диалогу с регионами.
ကျွန်တော်တို့ဘူအစိုးရဟာဒေတာခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အဆင်သင့်ရှိနေတာတွေမကပါဘူး။တိုင်းသူပြည်သားတွေအားလုံးရဲ့ဆန္ဒအတိုင်းဥပဒေနဲ့ညီလှောက်ဆောင်ပေးဖို့အဆင်သင့်ဖြစ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်။အခြေခံဥပဒေပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းဒေတာတစ်ခုချင်းစီရဲ့တောင်းဆိုမှုတွေကိုအတိအမှတ်ပြုမှာဖြစ်တယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။ယူကရိန်းအစိုးရဘက်ကလည်းချင်းချောက်ပြောဆိုထားသလိုအစိုးရအဆောက်အဦတွေကလည်းချက်ချင်းလည်းငင်အင်အားသုံးပြီးတော့ဖြိုခွင်းမဲ့အနေအထားမျိုးမမြင်ရသေးသလိုဆန္ဒပြသူတွေဘက်ကလည်းလက်လက်ချမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။မကြသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေအရယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာနေထိုင်ကြသူအများစုဟာရုရှားနိုင်ငံနဲ့ပေါင်းစည်းရေးကိစ္စကိုစန့်ကျင်ကြတယ်လို့ဆိုပါတယ်။ဒီတော့တွင် NATO ဖွဲ့ရဲ့ကောင်းကင်ကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရုရှားတပ်ဖွဲ့ဝင်4000နဲ့အတူတန်ကြပ်ကကားတွေလေယာဉ်တွေဟာယူကရိန်းနယ်စပ်တစ်ချောက်မှာတပ်ဆွဲထားပြီးတော့ရုရှားတပ်တွေဟာယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကိုဝင်ရောက်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေဖြစ်ပွားနေပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးကက်သလင်းဆေဗလီယပ်ယာရုကနေနှုတ်ထွက်သွားပါတယ်။အိုဘားမားကဲလို့ပြောကြတဲ့ဒီဝင်ငွေနဲ့မိသားစုတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအာမခံဝယ်ယူနိုင်ရေးကိုကြီးကြပ်တာဝန်ယူခဲ့ရသူဖြစ်ပါတယ်။ကျမ်းမာရေးအာမခံဒီနှစ်အတွက်နောက်ဆုံးထားဝယ်ယူဖို့သတ်မှတ်ချိန်ပြည့်ပြီးတော့သတင်းတစ်ပတ်အကြာမှာပဲကက်သလင်းဆေဗလီယပ်ယာရုကနေနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။အိုဘားမားကဲကျမ်းမာရေးအာမခံတွေစတင်ဝယ်ယူနိုင်ပြီလို့ကြေညာခဲ့ပြီးသတင်းဘက်တွေမှာအဲ့ဒီ website ရဲ့ချွေရင်းချက်ကြောင့်အာမခံဝယ်ခြင်းသူသန်းနဲ့ချီဝယ်မရတဲ့ပြဿနာကိုကြုံခဲ့ကြရပါတယ်။အဲ့ဒီထဲကဆေဗလီယပ်ယာရုကနေဆင်းဖို့အတွက်အတိုက်ခံ Republican တွေဘက်ကတောင်းဆိုခဲ့ပေမဲ့သမ္မတအိုဘားမားကဒီကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးကိုထောက်ခံမှုပေးခဲ့ပါတယ်။ဒါပေမဲ့လည်းကျန်းမာရေးအာမခံဝယ်ယူနိုင်တဲ့ကာလအောင်မြင်ခဲ့တယ်လို့သမ္မတအိုဘားမားပြီးခဲ့တဲ့သတင်းပတ်မှာကြေညာချိန်မှာတော့ဝန်ကြီးဆေဗလီယပ်ကိုမတွေ့ခဲ့ရပါဘူး။ကျန်းမာရေးအာမခံကို9တန်းလောက်ဝယ်ယူကြလိမ့်မယ်လို့အိုဘားမားအစိုးရကခန့်မှန်းထားခဲ့ပေမဲ့အာမခံအတွက်ဒီစည်ရင်းပေးသူဟာအဲ့ဒီအရေးအတွက်ကိုကြော်လွန်ခဲ့ပါတယ်ရှင်
။ FedEx စာနဲ့ပစ္စည်းပို့ဆောင်ရေးလုပ်ငန်းပိုင်ထရက်ကားတစ်စီးဟာအဝေးပြေးလမ်းမတစ်ခုကိုဖြတ်ရမှာ အထက်တန်းကျောင်းသူကျောင်းသားတွေတင်ဆောင်လာတဲ့ဘတ်စကားတစ်စီးတို့တက်မိပြီးတော့လူ9ဦးသေဆုံးက35ယောက်ဒဏ်ရာရရှိသွားတယ်လို့အမေရိကန်အနောက်ဖက်ကန်ယူရန်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတာဝန်ရှိသူတွေကပြောဆိုပါတယ်။ကြီးမားတဲ့ထရက်ကားနဲ့ခီးသည်တင်ဘတ်စကားတို့တက်မိပြီးတဲ့နောက်မီးလောင်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အခင်းဖြစ်တဲ့နေရာဟာဆန်ဖရန်စစ္စကိုမြို့ရဲ့မြောက်ဖက်မိုင်150အကွာလောက်မှာရှိတဲ့အော်လန်မြို့နားမှာကြာသပတေးနေ့ကဖြစ်ပွားခဲ့တာပါ။တေဆုံးသူတွေထဲမှာခီးသည်တင်ကပေါ်လိုက်ပါလာသူ9ဦးနဲ့အတူကောင်းမောင်းသူနှစ်ယောက်စလုံးကိုလဲပါဝင်တယ်လို့ AP သတင်းဌာနကဖော်ပြခဲ့ပါတယ်။ကျောင်းသားတွေတင်ဆောင်လာတဲ့စင်းလုံးကခီးတဲ့တင်ဘတ်စကားဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်း Los Angeles ကနေမြောက်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့ Humboldt State University ကိုအလဲပတ်သွားဖို့အတွက်သွားနေကြတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ဘဟုအာဖရိကသမ္မတနိုင်ငံမှာငြိမ်းချမ်းရေးထိန်းတက်တွေတိုးချဲ့ထားရှိဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂတက်တွေဥဆောင်တဲ့စစ်တပ်အင်အား 10,000 နဲ့ရဲတပ်ဖွဲ့ဝင် 8,000 ထားရှိရေးကိုလုံခြုံရေးကောင်စီအဖွဲ့ဝင် 15 နိုင်ငံလုံးကကြာသပတေးနေ့ကတညီတညွတ်ထဲအတည်ပြုခဲ့တာပါ။ကုလသမဂ္ဂတက်တွေရဲ့လုပ်ငန်းတွေစက်တင်ဘာလမှစတင်မှာဖြစ်ပြီးတော့အာဖရိကသမဂ္ဂတက်တွေရဲ့နေရာမှာအစားထိုးနေရာယူမှာဖြစ်ပါတယ်။လက်ရှိအာဖရိကသမဂ္ဂတက်ဖွဲ့ဝင် 6,000 နဲ့ပြင်သစ်တက် 2,000 တို့ဟာဗဟုအာဖရိကသမ္မတနိုင်ငံမှာရှိနေပေမဲ့လည်းဘာသာရေးကွဲပြားမှုအခြေခံနဲ့အကြမ်းဖက်တပ်ဖက်ဖြတ်မှုတွေကိုမတားဆီးနိုင်ဖြစ်နေပါတယ်။ဘာသာရေးအကြမ်းဖက်မှုတွေကြောင့်ထောင်ထဲချီတပ်ဖြတ်ခံရပြီးတော့တန်းတဲ့ချီဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။ MISCA လို့ခေါ်တဲ့အာဖရိကသမဂ္ဂအဖွဲ့တွေကတပ်ဖွဲ့ဝင်တွေပါနိုင်သလောက်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းတက်ထဲမှာပါတင်တယ်လို့လည်းကြာသရေးနေ့ကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်ရှင
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တာမြန်မာပိုင်းစီစဉ်ကညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်2013ခုနှစ်ဟာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ထူးခြားအရေးပါတဲ့နှစ်တစ်နှစ်ဖြစ်သလိုတချို့ကဏ္ဍတွေမှာလူ့အခွင့်အရေးအရတိုးတက်မှုတွေဖြစ်ပေါ်ခဲ့ပါတယ်ဒါပေမဲ့စိန်ခေါ်မှုတွေအများအပြားရှိနေသေးတဲ့ဖြစ်တဲ့အကြောင်းဗြိတိရှ်အစိုးရကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဟာစိတ်ပူပင်ရစေတိုင်းပြည်တစ်ခုဖြစ်တဲ့ဆိုပြီးတော့ဧပြီလ10ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ဗြိတိရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာချက်မှာအခုလိုရေးသားထားတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားတွေအများအပြားကိုလွှတ်ပေးခဲ့တဲ့ဆိုပေမဲ့30လောက်ဆက်လက်ပြီးတော့အကျဉ်းကျခံနေရဆဲရှိပါတယ်အပေါင်းလက္ခဏာဆောင်တဲ့နိုင်ငံရေးလွတ်လပ်ခွင့်တွေတိုးတက်လာပါတယ်ဒါပေမဲ့နိုင်ငံတကာစံချိန်စံတုံးနဲ့အညီတော့ဖြစ်ဖို့လိုသေးတယ်လို့ပြောပါတယ်လွှတ်တော်ကနေနိုင်ငံတကာနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေစိတ်ပူနေကြတဲ့မီဒီယာလွတ်လပ်ခွင့်ကိစ္စနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှတ်ပုံတင်ရေးကိစ္စနေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ကဲမှုတွေကိုတွေ့ရပါတယ်ကလေးစစ်သား200ကျော်ပြန်လွှတ်ပေးခဲ့တယ်လို့1988ခုနှစ်ရေးတော်ပုံကြောင်းသားလှုပ်ရှားမှုနှစ်ပတ်လည်အခမ်းအနားကိုလည်းလွတ်လပ်စွာကျင်းပခွင့်ပြုခဲ့ပါတယ်2013ခုနှစ်အတွင်းမှာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးမှုညှိနှိုင်းရေးယုံ UNOCHA ကိုဖွင့်လှစ်ခွင့်ပြုခဲ့သလိုရခိုင်ပြည်နယ်အတွင်းမှာတော့စိုးရိမ်စရာအထူးယုံနေဖြစ်ပွားခဲ့တဲ့စသဖြင့်ဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာအုပ်ချုပ်နေတာ10နှစ်ကြာပြီဖြစ်တဲ့လက်ရှိအာဏာရကွန်ဂရက်ပါတီနဲ့သူ့ရဲ့အုပ်ချုပ်မှုကိုအဆုံးသတ်နိုင်အောင်စိန်ခေါ်နေတဲ့ဟိန္ဒူအမျိုးသားရေးဝါဒီ BJP ပါတီကြားအားဆန်းပွဲလို့မြင်တဲ့ရွေးကောက်ပွဲတွေဆက်ပြီးတော့ကျင်းပနေပါတယ်မဲဆန္ဒနဲ့တချို့မှာကြာသပတေးနေ့ကတော့ဒီအကြမ်းဖက်မှုတွေရှိခဲ့ပါတယ်နိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာမော်ဝါဒီတပုံတို့ရဲ့လက်ချက်လိုယူဆရတဲ့ဘုံခွဲမှုကြောင့်အိန္ဒိယစစ်သား2ယောက်သေဆုံးပြီးတော့3ယောက်ထက်မနည်းဒဏ်ရာရခဲ့ပါတယ်မော်ဝါဒီတပုံတွေကပြည်သူတွေကိုမဲမပေးကြဖို့ပြောပြီးတော့ရွေးကောက်ပွဲတွေကိုပြတ်အောင်လုပ်မယ်လို့ချိန်ချောက်ထားပါတယ်အိန္ဒိယနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူပြည်သူတန်း800ကျော်တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုတလားလောက်အချိန်ထားပြီးတော့ကျင်းပနေရပါတယ်ကြာသပတေးနေ့ကလုပ်ခဲ့တဲ့ပြည်နယ်17ခုနဲ့ဗဟုအုပ်ချုပ်တဲ့ဒေသ3ခုကမဲဆန္ဒနယ်တွေအတွက်မဲပေးပိုင်ခွင့်ရှိသူကတန်း130နီးပါးရှိပါတယ်ရွေးကောက်ပွဲနောက်ဆုံးကျင်းပမယ့်ရက်ကတော့မေလ12ရက်ဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံကန်ယူရန်ထင်ရှားတဲ့ခီးသွွားစီးပွားရေးလုပ်ငန်းတရှိရာဒေသအတွင်းမှာကြောင်မီးသွေးနဲ့ထုတ်လုပ်မဲ့800မီဂါဝတ်လျှက်စစ်ဓာတ်အားပေးစက်ရုံပြန်ပြီးတော့ဖွင့်လျေးအာနာပိုင်နေဘက်ကနေစီစဉ်နေမှုကိုထိုင်းနိုင်ငံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေကဆန္ဒပြကန့်ကွက်နေကြပါတယ်။ထိုင်းနိုင်ငံရဲ့အနောက်တောင်ဘက်ကန်ယူရန်ဟာခီးသွွားလုပ်ငန်းအကြီးအကျယ်ဖြစ်ထွန်းတဲ့ဒေသဖြစ်ပါတယ်။တစ်နှစ်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်ပေါင်း40လောက်ဝင်ငွေရှိပါတယ်။ဖွံ့ဖြိုးရေးတွေအလျင်မြန်ဖြစ်နေပေမဲ့ကန်ယူတန်းမှာတည်ရှိနေတဲ့ခရဘီခရိုင်ဟာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ ကမ္ဘာလက်ခီးသွွားဒေတာအဖြစ်တတ်မှတ်ခံရရတယ်လို့စိန်လန်းဆိုပြပြီးတော့တဘာဝပတ်ဝန်းကျင်မပြည့်စည်အောင်ထိန်းသိမ်းရေးအတွက်နိုင်ငံတကာကနေအတိအမှတ်ပြုတဲ့စီးရင်မှလည်းပါဝင်တဲ့ဒေတာဖြစ်ပါတယ်။လျှက်စစ်တပ်အားလိုအပ်ချက်တွေတိုးမြှောက်လာတဲ့ကြောင့်ဒေတာတွေမှာစွမ်းအင်ထုတ်လုပ်နိုင်မှုဆက်ရုံကိုပြန်ပြီးတော့လည်ပတ်နိုင်ရေးအတွက်အာဏာပိုင်တွေကစီစဉ်နေတာဖြစ်ပါတယ်။ဒါကြောင့်ခီးသွွားတွေနဲ့စီကားနေတဲ့ပင်လယ်ကမ်းခြေတစ်ဝိုက်မှာကြောင်မီးသွေးတင်တင်မောတွေရောက်ရှိလာမှာဖြစ်ပါတယ်။ကြောင်မီသွေးတုံးလျက်စစ်ဆက်ယုံနောက်ဆုံးလေပတ်ခဲ့တဲ့1990ခုနှစ်ကအတွေ့အကြုံခဲ့ရတဲ့ကျန်းမာရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ခရပီမြို့အနီးမှာနေထိုင်တဲ့ငါးဖမ်းလုပ်ငန်းလုတ်ကင်သူမနစ်ကတော့အရင်တုန်းကကြောင်မီသွေးတွေမိရှုတဲ့အခါခေါင်းနိုင်ငံတွေထွက်တဲ့မိကုပ်လုံးကြီးတွေဟာသူ့ရဲ့အိမ်ခေါင်မိုးတစ်ခုလုံးဖုံးအုပ်နေပါတယ်တနှစ်မှာ8လလောက်မိသားစုအဲ့ဒါမျိုးကြုံခဲ့ရတာပါမိုးရင်းရောက်တဲ့အခါဆိုရင်လဲမိုးရေကိုတုံးလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ရွာတဲ့မိုးက acid မိုးဖြစ်နေလို့ပါလို့ဆိုပါတယ်ပြည်သူလူထုကဒါနဲ့ပတ်သက်ပြီးတော့ပြည်ပဆိုးဆိုးသတင်းအချက်အလက်တွေသိကျင်နေတဲ့အတွက်မကြခင်ကပြုတ်လို့တဲ့အစိုးရလျှက်စစ်လုပ်ငန်းအာဏာပိုင်အဖွဲ့ဖြစ်တဲ့ EGAT ရဲ့တွဲဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာတော့လူသေအများဆုံးအခွင့်အရေးလှုပ်ရှားသူတယောက်ပေါ်ထောင်ဒဏ်၄နှစ်ချထားတာကိုတရားရုံးတစ်ခုကပြစ်ဒဏ်ပြင်ဆင်ခြင်းမရှိဘူးလို့ဆုံးဖြတ်ခဲ့ပါတယ်။အများပြည်သူတည်ငြိမ်ရေးပြတ်ပြတ်အောင်လူစုဝေးမှုနဲ့စုကြည်အောင်ကိုဇန်နဝါရီလတုန်းကချထားတဲ့ပြစ်ဒဏ်အပေါ်အယူခံတင်ပေမဲ့ဘေကျင်းတရားရုံးချုပ်ကနေပြီးတော့ပယ်ချခဲ့တာဖြစ်ပါတယ်ရှင်။ကြာနေညနေခင်းသတင်းအစီအစဉ်ကိုဥဆက်မိုးဝီနဲ့မဆုမြတ်မုံတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဂျာမနီခီးစဉ်နောက်ဆုံးရသတင်းတွေကိုတင်ပြမှာပါ။အခုတော့မြန်မာနိုင်ငံကလူဦးရေတကောင်စီးရင်ကောက်ယူနေတဲ့အခြေအနေတွေအကြောင်းနားဆင်ရမှာပါရှင်။ဒီတကောင်စီးရင်ကောက်ယူမှုလုပ်ငန်းစဉ်ဟာမြန်မာသမိုင်းတလျှောက်တခါမှလူစင်ရေးမကောက်ခံခဲ့ရတဲ့နေရာတွေမှာပါကောက်ခံရရှိခဲ့ပြီးတော့ဒါဟာထင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကသတင်းတောက်တွေကိုဒီကနေ့ပြောလိုက်ပါတယ်ရိုဟင်ဂျာကိစ္စမှာတော့နိုင်ငံတကာစံနှုန်းစင်တာထက်ပြည်တွင်းလုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားကိုထက်သွင်းစဉ်းစားခဲ့ရတယ်လို့သူကဆိုပါတယ်ရန်ကုန်ရုံးခွဲကနေ VOA ဝိုင်းတော်သားကိုသားညူပြောပြမှာပါရှင်
မတ်လ30ရက်နေ့ကနေပြီးတော့ April 10ရက်နေ့ထိလုပ်ခဲ့တဲ့လူရည်သကောင်စင်းကောက်ခံမှုလုပ်ငန်းစဉ်မှာကချင်နဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကလွှဲပြီးတော့ကြံဒေသအားလုံးမှာချေချောမှုဝင်ရှိခဲ့ပြီးတော့မြန်မာတမိုင်းတလျှောက်အခုလောက်ပြည့်ပြည့်စုံစုံလူရည်စင်းကောက်ခံမှုမလုပ်နိုင်ခဲ့ဘူးဆိုပြီးတော့ပြည်တော်စုဝန်ကြီးဦးခင်ကြီးကဒီရန်ကုန်တိုင်းလွှတ်တော်မှာသတင်းထုတ်ချက်ကိုပြောဆိုခဲ့တာပါသကောင်စင်းကောက်ခံမှုလုပ်ငန်းမှာအဆင့်၄ဆင့်သတ်မှတ်ထားပြီးတော့ကြိုတင်ပြင်ဆင်တဲ့အပိုင်းကို3နှစ်နီးပါးချိန်ယူခဲ့ရတယ်လို့ဆိုပါတယ်ဒုတိယအဆင့်ဖြစ်တဲ့မြေပြင်ကောက်ခံမှုကိုတော့မနေ့ကပြီးဆုံးသွားပြီဖြစ်ပါတယ်။ဒီကနေတတိယအဆင့်ဒီအချက်လက်တွေစီစဉ်မှုနဲ့နောက်ဆုံးအဆင့်တရားဝင်ထုတ်ပြန်မှုတွေကိုလုပ်သွားရမှာဖြစ်ပါတယ်။မြေပြင်ကောက်ခံမှုကိုမနေ့ကပြည့်ပြတ်တဲ့ဆိုပေမဲ့တချို့ဒေသတွေအတွက်နောက်ထပ်အချိန်သတင်း၈ပတ်လောက်တိုးမြှင့်ထားရတယ်လို့ဥက္ကဋ္ဌကပြောပါတယ
်။ဒါကကျွန်တော်ပထမအဆင့်ပြီးစီးတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ငန်းဟာဒီကောက်ခံလို့ကောက်ခံနေစဲဟာတွေရှိတယ်။အချို့ပြန်လည်ပြီးဆန်းစစ်ပေးရမယ့်ဟာတွေရှိတယ်။အဲ့ဒါတွေကဒီကာလနေစားပြီးနောက်ထပ်ကြေတရ၆ပတ်ship ပါပေါ့မေလာကုန်ဒီအကျိုးဝင်တာဖြစ်တဲ့အတွက်ကြောင့်အချို့ကင်းပြည်နယ်အချို့နေရာလေးတွေတချင်းပြည်နယ်အချို့နေရာလေးတွေမှာတောက်ခံနေစေဖြစ်တာပေါ့
ဒီခိုင်ပြည်နယ်အတွင်းမှာတော့ဒီလူမျိုးနေရာရိုဟင်ဂျာဆိုပြီးတော့အမည်စင်းသွင်းမယ်ဆိုလို့ရှိရင်ဒီကောင်စင်းကောက်ခံမှုမလုပ်ဖို့ဒီအစိုးရညွှန်ကြားချက်ကြောင့်နိုင်ငံတကာမှာတော့ဝေဖန်မှုတွေရှိခဲ့ပါတယ်ဥက္ကဋ္ဌကတော့ဒါဟာပြည်တွင်းလုံခြုံရေးနဲ့အမျိုးသားချိုးစည်းပွားကိုထက်သွက်ပြီးတော့အခုလိုမျိုးဆုံးဖြတ်ဆောင်ရတာဖြစ်ပြီးနိုင်ငံတကာစံနှုန်းကိုဖောက်ဖျက်ခြင်းရှိဘူးဆိုပြီးတော့ညင်းပါတယ
်အဲ့ရိုဟင်ဂျာဆိုတဲ့ပြဿနာကြောင့်တိုင်းပြည်မှာလူပေါင်း190တယောက်တည်ခဲ့ရတယ်အကုန်လုံးကျွန်တော်တို့ဓာတ်ပေါင်းများစွာရခဲ့တယ်အိမ်ပေါင်း8000ကျော်လောက်မိလောင်တစီးခဲ့တယ်လူပေါင်း300000ကျော်လောက်ပို့မဲ့အိမ်ပဲဖြစ်ရဟုတ်လားအဲ့တော့ဒီဟာနိုင်ငံတကာစံနှုန်းကြီးရနော်ဒီဥစ္စာကိုပြောတဲ့ဥစ္စာကိုရေးရမယ်အဲ့ဒီစကားကိုရေးလိုက်ရင်အမျိုးသားအကျိုးစီးပွားဘာဖြစ်သွားမလဲလူတွေထပ်ပြီးတော့တည်တာတည်ကြည့်ကုန်မယ်နော်မိတွေထပ်ပြီးတော့လောင်းကုန်မယ်အဲ့ဒီခါမှာတို့ကဘယ်ဟာကိုရွေးရမလဲအဲ့တော့တစ်ဖက်ကလည်းနိုင်ငံကစံချိန်စံညွန်းဆိုတဲ့အပိုင်းနဲ့တစ်ဖက်ကလည်းတိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားဆိုတဲ့အပိုင်းကိုယူရတဲ့အပိုင်းလေးတွေရှိတယ်။အဲ့တော့နိုင်ငံကစံချိန်စံညွန်းကိုကျွန်တော်တို့ကချိုးဖောက်ခဲ့တာမဟုတ်ပါဘူး။နော်နိုင်ငံကစံချိန်စံညွန်းကိုတိုင်းပြည်ရဲ့ဆုံးရှုံးသွားတော့မယ်။နော်အသက်အိုးရင်စီးသိနှစ်ဖက်လူဖွဲ့စည်းတစ်ခုလုံးနော်ပြက်လူပြက်စီးဖြစ်သွားတော့မယ်ကိစ္စတွေအချုပ်ချာအာဏာပိုက်ဆိုးမှုလွတ်ကင်းသွားတော့မယ်ကိစ္စတွေဒီချိန်တွေမှာနိုင်ရှင်ပြီးတော့မှကျွန်တော်မျှတဆိုတာစီမံဆောင်ရွက်နေရတာဖြစ်ပါတယ်။
အခုဒီလူရည်စီးရင်ကောက်ယူမှုအချိန်တိုးထားတဲ့သတင်းရှိပတ်တွင်ပါပဲအခုလိုအတိုင်းပဲရိုဟင်ဂျာဆူပြီးတော့စီးရင်ပေးနေဦးမယ်ဆိုရင်တော့ခြံကြံဆူတဲ့စီးရင်ထဲမှာထည့်သွင်းရမှာဖြစ်တယ်လို့ဦးခင်ကပြောပါတယ်အခုဒီကောင်စီးရင်ကောက်ခံမှုဟာလည်းအခြားနိုင်ငံကြီးတွေနဲ့ရှင်တော်မှသူတို့အောင်မြင်မှုရတယ်ဆိုပြီးတော့ပြောပါတယ
်2010မှာအင်္ဂလန်မှာကောက်တော့88ရာခိုင်နှုန်းပဲရတယ်အမေရိကမှာ98ရာခိုင်နှုန်းပဲရတယ်တရားရာခိုင်နှုန်းရဆိုဘယ်နိုင်ငံမှမရှိဘူး
ကျွန်တော်တို့ကတော့ကျွန်တော်ကစဉ်းစားမရသေးလို့ပြောတာလေကျွန်တော်တို့ဘယ်နေရာကြီးဆိုတော့ကျွန်တော်တို့ကကျွန်တော်တို့တော့များတယ်သဘောရှိပါတယ်အဲ့ကြောင့်ကျွန်တော်အားရပါရခင်ဗျပြေပေါ်ပါခင်ဗျတို့ကိုကြင်ကြပေးပါမယ်ဘာခရောက်လဲဝန်တာကြပါနိုင်ငံသူနိုင်ငံသားတွေဆိုတချို့နိုင်ငံတွေကပြောနေကျွန်တော်တို့ပဲမရတော့သလိုမအောင်မြင်တော့သလိုအဲ့ဒီအင်္ဂလန်တို့နိုင်ငံမျိုးကြီးတောင်မှဒီမကစီနိုင်ငံမျိုး2010တင်နေနော်အဲ့ဒီက89ရာခိုင်နှုန်းပဲရပါ
တယ်ကချင်ပြည်နယ်တွင်းမှာတော့ KIO ကချင်လက်နက်ကိုင်အဖွဲ့စည်းကအချို့ဒေသတွေမှာသံကောင်းစင်းကောက်ခံမှုလက်မခံတာကြောင့်အခက်အခဲကြုံနေရတာပါဒါကလည်းတက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတယ်လို့ပဲတစ်ဖက်မှာညီညာရေးလုပ်ငန်းစဉ်ကိုလည်းထိခိုက်မှာစိုးရိမ်ရတယ်လို့ဦးခင်ကပြောပါတယ်ကောက်ခံထားတဲ့စင်းတွေကိုတရားဝင်ထုတ်ပြန်ရမယ့်အပိုင်းမှာတော့နှစ်တန်ကြာချိန်ယူရနိုင်တယ်လို့ဆိုပါတယ်အခုဒီသံကောင်းစင်းကောက်ခံမှုကိုနိုင်ငံခြားကလိလာသူကုစလေ20ကျော်လာရောက်ပြီးတော့လိလာခဲ့ပါတယ်ဒီလိလာရေးအဖွဲ့တွေဟာလည်းဒီကနေ့မှပဲ UMFPA ဒီကုလသမဂ္ဂလူ့ရေးရမုံငွေဖွဲ့ရန်ကုန်ရုံးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့သိရပါပါတယ်ခင်ဗျာ
VOA ဝိုင်းတော်သားကုသညူပါရှင်အခုလိုလူ့ရေးတကောင်စီရင်ကောက်ယူနေတဲ့အချိန်မှပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဗမော KI မန်စီမြို့နယ်အတွင်းမှာတကောင်စီရင်ကောက်ယူအပြီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်လက်ကရန်စစ်ရှောင်စခန်းနဲ့အနီးအနားကကျေးရွာတွေကရွာသူရွာသားတွေဟာဘေးလွတ်ရွာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီတိုက်ပွဲဟာမနေ့မနေ့ပိုင်းကစတင်ခဲ့တာပါ။အသေးစိတ်ကိုတော့အခြေအနေတွေကိုစောင့်ကြည့်နေတဲ့ VOA သတင်းတောက်ကိုမိုးစော်ရေးပြောပြပါအောင်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကတော့မန်စီမြို့နယ်မန်ဝင်းကြီးကျေးရွာနယ်ပန်ခမ်းရွာအနီးမှာဖြစ်ပွားနေပြီးကြာသပတေးနေ့မနေ့စင်နာရီခွဲလောက်ကနေစတင်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်လက်နက်ကြီးကြီးတွေဟာလက်ကရန်စစ်ရှောင်စခန်းနဲ့ပန်ခမ်းရွာဘက်တွေကိုကြောက်ပောက်ကွဲခဲ့တာကြောင့်အခုလိုထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်မန်ဝင်းကြီးဒေသခံတအူးကလက်တလောဖြစ်ပွားနေတဲ့တိုက်ပွဲနဲ့စစ်ပြေးဒုက္ခသည်တွေအခြေအနေကိုအခုလိုပြောပါတယ
်မနေ့ကနေစဖြစ်ပွားကွာမနဲ့ချစ်ကြရဲဟိုစစ်ပြေးဒုက္ခတွေပေါ့နော်ဟိုနေတဲ့နေရာအကန့်ရကမှကျွန်တချီငါလုံးကြတဲ့ခါကျဟိုစစ်ပြေးဒုက္ခတွေကမနေမှဒီကြောက်ပြီးတော့ပေါ့နော်ပြေးခဲ့ကြတာသူဦးရေကမင်းညအထီးကတော့၄၀၀ကျော်၅၀၀လောက်ရှိပြီသူကြောင့်ဟိုတက်ဟိုကုန်းမူရံဆိုတာလေးတော့ CIO တွေဟိုနေတဲ့နေရာပေါ့ဟိုအဲ့မှာလည်းပဲသူတို့တိုက်ပွဲကြီးချစ်ကြပါတယ်ချစ်တဲ့ခါကျအဲ့ကဂျွာသားတွေပြေးခါကျဟိုကုန်းမူရံနဲ့ပြီးတဲ့နံခါးဆိုရယူအမ်ရှိတယ်ဒီယူအမ်ယူအမ်ဟာလည်းကြံပြီးချက်ပြေးခဲ့ကြပြီးအခုတူတိကြတော့မတိပြီနဲ့တစ်ထောင်လောက်တော့ရှိသွားရေဆိုဒီလေကကြီးလာဖြစ်ကြတယ်ဒီနဲ့လည်းတစ်ဖွဲ့ဖွဲ့ပဲနေရတော့ရှောက်ပဲ
တရုတ်မြန်မာနယ်စပ်ဒေသကဒုက္ခသည်တွေကိုကူညီပေးနေတဲ့ဝမ်ပေါင်နှင်းထွဲခေါ်လူထုအလင်းကူညီရေးအဖွဲ့ကဒေါ်မေရီတော်မားတော့တရုတ်ပြည်တွင်းကိုရှမ်းဒုက္ခသည်200လောက်ဝင်ရောက်လာတယ်လို့ပြောပါတယ
်ဒီမှာဆန်းရွာ24ရွာကဒုက္ခသည်ရောက်တယ်အဲ့တော့ဒီမှာခုလောလောဆယ်တော့200ပေါင်ဝင်ရှင်တော့ဒီတရုတ်ပြည်ထဲကဒီအဲဦးလူရောင်ဆိုတဲ့ဒီမနောကွင်းဝင်းထဲဆိုရက်ထဲမှာခုရှိနေကြတယ်ပေါ့အမျိုးသမီးတွေအသက်ကြီးတဲ့လူကလေးတွေပေါ့နော်အများကြီးပဲဟုတ်ကဲ့အခုအဲ့ပန်ခမ်းရွာလူကြီးနဲ့တကားပြောတော့မနစ်ကြီးရအောင်မထွက်သေးဘူးပေါ့အဲ့မဲ့ဒီနဲ့တော့အချိန်ကြီးရမရတော့ဘူးမြန်မာစစ်တပ်ကပြစ်လိုက်တယ်လက်နဲ့ချင်းအောင်ရွာထဲထိကြောက်တဲ့ခါကျတော့ဘလို့မှလုံဆုံးမှုရှိတော့သူ့ထွက်ပြေးလာတယ်ဆိုမှအခုလည်းကျွန်တော်ပြောပြတယ်ဒီမနစ်မှာမောင်ဝင်းကြီးနဲ့လေးမိုင်လောက်အကွာဖြစ်တဲ့ကုန်းမူရံဆိုတဲ့နေရာမှာပြန်ပြီးတော့ဖြစ်နေတယ်
တိုက်ပွဲမဖြစ်ခင်ကမန်ဝင်းကြီးရွာကစခန်းနှစ်ခုမှာဒုက္ခသည်9000လောက်နဲ့လက်ကရံစခန်းမှာတော့ဒုက္ခသည်2000လောက်နေထိုင်နေတယ်။လက်ကရံဒုက္ခသည်စခန်းကလူတွေဟာအခုဒီချိန်မှာဆို3ချိန်တိုင်းစခန်းပြောင်းထွက်ပြေးနေရတယ်လို့ဒေါ်မေရီတော်မပြောပါတယ်။တိုက်ပွဲဖြစ်ပွားတာကတော့အစိုးရစစ်တပ်ဘက်ကနေမြေရှင်းလင်းရေးအတွက်ဝင်ရောက်လာလို့ဖြစ်တယ်လို့ KIO လုပ်ငန်းညီနိုင်အဖွဲ့ကဥတော်ခါကပြောပါတယ်။
ဒီမှာ message ရောက်လာတာကနေနေရှင်းလင်းရေးကောင်းစဉ်နေနေရှင်းလင်းရေး operation လုပ်ဖို့အမိန့်ကြလာပြီလို့အဲ့လိုကျွန်တော်တို့ဘက်ကအဲ့လိုရတယ်ဆိုတော့နေနေရှင်းလင်းရေးကောင်းစဉ်နဲ့သူတို့ကတိုက်ပွဲလုပ်နေတာပဲ
မဝင်းကြီးဒေသအတွင်းကိုခမာယ68နဲ့တပ်မ88လက်အောက်ခံတပ်ရင်းတွေဝင်ရောက်လာနေတာဖြစ်တယ်လို့ပြောပါတယ်လက်တလောဖြစ်ပွားတဲ့တိုက်ပွဲဟာဒေသတွင်းကကျေးရွာတွေမှာတကောင်စင်းကောက်ယူပြီးတဲ့နောက်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲဟာအေပီလာ၄ရက်နေ့ကသကောင်စင်းကောက်ယူရာမှာလုံခြုံရေးဆောင်ရွက်နေတဲ့ဒုတက်ရင်မူတူကြာဆုံးတာနဲ့ဆက်ဆက်နိုင်ကြောင်းလည်းသုံးသက်တာတွေရှိနေပါတယ်။ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့ဒီတိုက်ပွဲကြောင့်ငင်းချမ်းရေးဖြစ်စဉ်ကိုထိခိုက်လာနိုင်ကြောင်းမြန်မာငင်းချမ်းရေးစင်တာကိုအကြောင်းကြားထားတယ်လို့ပြောပါတယ်။
ကိုလည်းလည်းကျမကျွန်တော်တို့အရင်းချမ်းရေးကိစ္စကအရင်တော့ထိုင်းနိုင်ငံတို့ဒီပြည်နိုင်ငံတို့မှာခက်ခက်ခဲခဲနဲ့ကျွန်တော်တို့ဒီရင်းချမ်းရေးကိုဆွေးနွေးပွဲကိုလုပ်ခဲ့တယ်။အဲဒီကားနဲ့ကျွန်တော်တို့ဟိုမစ်ချနာမြို့ပေါ်မှာအစီအောင်ကျွန်တော်တို့ဒီရင်းချမ်းရေးဆွေးနွေးပွဲကိုလုပ်ဆောင်လာပြီးတော့မှအခုက NCCT နဲ့
ရန်ကုန်မြို့ရွတ်တော်မှာလို့အခုတို့ဒီလိုကတွေ့ဆုံနေနိုင်ရတဲ့အခြေအနေကတော်တော်လေးအခြေအနေကောင်းနေမှာတော်တော်လေးဖြစ်ရမှာပေါ့လေအဲ့လိုမျိုးလှုပ်ဆောင်နေတာကိုတွေ့ရတော့ကျွန်တော်လည်းဝမ်းတာနေတဲ့အချိန်မှာအခုလိုပဲဒီကောင်ဆင်းနဲ့ပတ်သက်ပြီးတော့မှဟိုကောက်ခံပြီးတော့မှဟိုသွားရင်းနဲ့ဒီစိတ်ကြယ်ယူဆိုင်မှုဖြစ်လာတဲ့အခါကျတော့ဒါတူနဲ့တူရတော့ယုံကြည်မှုတည်ဆောက်တဲ့အပိုင်းမှာရဲ့ချစ်ဆက်ပြီးတော့ငြိမ်းချမ်းရေးသွားတဲ့အပေါ်မှာတော်တော်လေးတော့ချိတ်ခတ်သွားလာလာနိုင်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့လည်း NTC ကိုကျွန်တော်အကြောင်းကြားပါချပါတယ်ဗျ
မြန်မာငင်းချရေးစင်တာကသစ္ဆိုင်ရာကိုဆက်လက်တင်ပြပြီးတိုက်ပွဲတွေရပ်ဆိုင်းအောင်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ် KIO ကသူတို့ထိန်းချုပ်ရာဒေသအတွင်းမှာတကောင်စင်းကောက်ယူရာလက်မခံကြောင့်ပြီးခဲ့တဲ့လကုံပိုင်းကသတင်းထုတ်ပြန်ထားသလိုအစိုးရဘက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတကောင်စင်းကောက်ယူဖို့ခက်ခဲတဲ့ကြေးဝါတွေကိုတက်မတော်လုံခြုံရေးအဆောင်ရှောင်းနဲ့တကောင်စင်းကောက်ယူခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကတော့အစိုးရနဲ့ KIO အပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေအကြတပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းရေးဆွဲပြီးတရက်အကျော်မှာပဲဖြစ်ပွားခဲ့တာဖြစ်ပါတယ
်ဖရာချနာခနမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေရဆိုပေမဲ့တိုင်းရင်းသားတွေသားတွေမှာဘယ်လိုပြုပြင်ပြောင်းလဲမှုမှာဖြစ်မလာသေးဘူးလို့ညှိတွားတဲ့နေကြားနေရပါတယ်အဲ့တချင်းထဲမှာပဲငင်းငန်ရေးမရှိသေးတဲ့ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ခြင်းဟာလည်းပဲကောင်းကျိုးတဲ့ဆိုးပစ်ကိုသာဖြစ်နိုင်တယ်လို့ဆိုနေကြပါတယ်ဒီနှစ်ခုကိုညှိနှိုင်းပြီးတော့အကောင့်ဘက်ကိုဥတီအောင်ဘယ်လိုလုပ်ရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လက်ထန်စီမှာဆွေးနွေးကြအောင်ပါသွားရရှိမြခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သွားရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554fax number 2323925552ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံ final လေးပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။တောက်ချန်နေညနေခင်း VOA American အတန်ရဲ့အစီအစဉ်တွေကိုနားဆင်နေကြတာပါရှင်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဒီဂျာမနီနိုင်ငံကို3ရက်ကြာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့သတင်းကိုပြောပြမှာပါ။သူဟာခီးစဉ်အတွင်းမှာဂျာမန်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။ဂျာမန်ဝင်ကြီးချုပ်နဲ့မနေ့ကတွေ့တဲ့အခါမှာဘာရီပြောခဲ့သလဲဆိုတာကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါရှင
်တင်းကျပ်တဲ့ဆဲဥချုပ်မှုအောက်ကနေဒီမိုကရေစီနိုင်ငံဖြစ်လာအောင်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်ဒီမိုကရေစီအားပေးတဲ့နိုင်ငံတွေရဲ့ထောက်ပံ့ကူညီမှုရဖို့ကြိုးစားမယ်လို့ပြောကြခဲ့တဲ့ဒေါန်ဆန်းစုကြည်ဟာအခုဂျာမနီနိုင်ငံဘာလင်မြို့မှာရောက်ရှိနေပြီးဂျာမနီဝင်ကြီးချုပ်အန်ဂယ်လာ မာကယ်နဲ့ပထမဆုံးချိန်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ပါတယ်ချက်တပရီးနေဆွေးနွေးပွဲမစခင်သတင်းထောက်တွေနဲ့တွေ့ဆုံချိန်မှာတော့ဝင်ကြီးချုပ်မာကယ်ကဒေါန်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုခဲ့ပါတယ
် Und ich freue mich weil heute eine Frau bei uns zu Gast ist
ဒီကနေ့ကျမတို့ရဲ့ဧည့်သည်တော်အဖြစ်နဲ့ရောက်ရှိလာတဲ့သူဟာကဘာမှာတွေ့ဖို့တိတ်ရှားလာတဲ့အာဂအမျိုးသမီးကြီးတူဖြစ်ပါတယ်လွတ်လပ်မှုဒီမိုကရေစီရေးနဲ့လူအခွင့်အရေးအတွက်တတ်တည်ရှိရှိရည်တည်ရဲသူဖြစ်တဲ့အပြင်သူ့ရဲ့ယုံကြည်ချက်နဲ့အတွေ့အခေါ်တွေအတွက်နောက်မဆုတ်ဘဲနှစ်အတော်ကြာမင်းအကျေချုပ်အချခံခဲ့ရသူလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်ပြီဖြစ်ပေမဲ့တိုက်ပွဲတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့ဗုဒ္ဓဘာသာနဲ့မွတ်စလင်အဒီကယုံတွေနဲ့စုပူးမှုတွေကရှိနေဆဲပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြုပြင်ဖို့အတွက်တောင်းဆိုမှုတွေနဲ့အတူပြင်ပရင်းနှီးမြှုပ်နှံမှုတချို့နဲ့ပတ်သက်ပြီးမကျေနပ်မှုတွေမြေယာသိမ်းမှုပြဿနာတွေလိုပြဿနာမျိုးစုံနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ
် Und ich freue mich natürlich sehrdass Aung San Suu Kyi trotz dieser schwierigen Zeit sich entschieden hat im Wandel
ညီမနိုင်ငံအတွက်အခက်အခဲပြင်းနေရင်ဆိုင်နေရတဲ့အချိန်မှာဒေါ ን ဆန်းစုကြည်ကနိုင်ငံရေးမှာဥဆောင်မှုအခမ်းအနားကနေပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ကျွန်မသိဝန်းတာပါတယ်ဒါအပြင်နိုင်ငံရေးပြုရင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီအချိန်ဟာနိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့ကံကြမ္မာသိအရေးကြီးတယ်လို့ယုံကြည်နေတဲ့ဒေါ ን ဆန်းစုကြည်နဲ့ဒီနေ့ကိုယ်တိုင်တွေ့ဆုံပြီးစကားပြောဆိုခွင့်ရလို့လည်းဝန်းတာပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေကိုကြည့်ပြီးတိုးတက်ဖွံ့ဖြိုးဖို့အတွက်ဂျာမနီနိုင်ငံကဘယ်လိုကူညီနိုင်မလဲဆိုတာကိုကျွန်မတို့ဆွေးနွေးသွားမှာပ
ါ။ဒေါ ን ဆန်းစုကြည်ဟာဂျာမနီနိုင်ငံဘာလင်မြို့ကိုအခုပထမဆုံးချိန်လာရောက်တာဖြစ်ပါတယ်။သူ့ရဲ့ဒီဂျာမနီခီးစဉ်အတွင်းမြန်မာနိုင်ငံသားတွေရဲ့ဆန္ဒနဲ့သူ့ရဲ့မျှော်လင့်ချက်တွေကိုပါပြောကြားခဲ့ပါတယ်။
So for me, Berlin is not just a symbol of success in development, but a success in political negotiation, a success in achieving unity above all.
ဂျာမနီဆိုတာကကျမအတွက်တော့အောင်မြင်တဲ့ဖွံ့ဖြိုးမှုအထင်မဲ့ဖြစ်ရုံနဲ့မကပါဘူး။အောင်မြင်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးမှုတွေပါလုပ်နိုင်တဲ့နိုင်ငံမှာတကယ်ဆိုကျမတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့စစ်မှန်တဲ့ဒီမိုကရေစီနည်းကြစုဝေးနေထိုင်လို့တဲ့ဆန္ဒတွေလည်းရှိနေကြတာမလို့အခုလက်ရှိတွေ့ကြုံနေရတဲ့မတူကွဲပြားမှုတွေကိုဒီနေ့မှကျော်လွှားနိုင်စွမ်းရှိကြမယ်လို့ကျမယုံကြည်ပါတယ်။ဒါမှကျမတို့နိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လွတ်လပ်မှုရှိပြီးတော့လုံခြုံမှုတွေအာမခံနိုင်မှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ဟာဂျာမနီဝန်ကြီးချုပ်နဲ့မတွေ့ခင်ဂျာမနီသမ္မတဂျော့ချင်ကော့ခ်နဲ့ပါသမရနန်းတော်မှာတွေ့ဆုံခဲ့တာပါမြန်မာနိုင်ငံကိုကူညီပံ့ပိုးလိုတဲ့ဆန္ဒရှိတဲ့ဂျာမနီခေါင်းဆောင်တွေရဲ့လှိုက်လိုက်လဲလဲကြိုးစုံမှုအတွက်ဝမ်းမြောက်ကြောင်းလဲဒေါမဆန်းစုကြည်ကပြောကြားခဲ့ပါတယ
် And this is what we need in this world today that all of us who believe in democracy and the values of democracy
ဒီကနေ့ကဘာကြီးမှာကျမတို့အားလုံးလိုအပ်နေတာလဲတာပါပဲဒီမိုကရေစီကိုယုံကြည်တဲ့ကျမတို့အားလုံးဟာဒီမိုကရေစီတန်ဖိုးဖြစ်တဲ့အတူတကွရက်တည်မှုနားလည်ရင်းနှီးမှုတွေနဲ့ရှောက်လန်းကြမယ်ဆိုရင်ဒီကဘာကြီးဟာတနေ့တော့ညီရင်းအကိုတွေလိုဖြစ်လာကြမယ်လို့ပြောနိုင်ပါတယ
်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကာနဲ့တွေ့ဆုံလာမှုညီရင်းအကိုတွေဆိုတဲ့စကားအစားညီမရင်းတွေလို့ဆိုတဲ့စကားကမှန်မယ်လို့လဲဒေါန်ဆန်းစုကြည်ကဟာသနှောခဲ့ပါတယ်ဒေါန်ဆန်းစုကြည်ဟာတောက်ကြာနေမှာ International Willy Brandt စုကိုလက်ခံရယူမှာဖြစ်ပါတယ်ဂျာမနီနိုင်ငံမှာရှိနေစဉ်အတွင်းဘာလင်တက္ကသိုလ်မှာမင်းကွန်းပြောကြားမှာဖြစ်တယ်လို့နောက်တစ်ပတ်တနင်္လာနေ့မှာတော့ပြင်သစ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပါရှင်ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေမှာအစီအစဉ်တစ်ခုကိုလာမယ့်တနင်္ဂနွေညပိုင်းမှာစတင်ထုတ်လွှင့်တော့မှာပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်စောင့်မျှော်နားဆင်ကြပါအခုတော့သတင်းချင်းချုပ်ကိုဦးစံမိုးဝေကပြောပြမှာပါရှင
်ယူကရိန်းနိုင်ငံအတွင်းရုရှားကိုလူလာပြီးတော့ခွဲထွက်ချင်နေသူတွေကိုသူတို့ပြီးခဲ့တဲ့သတင်းပတ်အတွင်းတင်ပိတ်ထားတဲ့အစိုးရအဆောက်အဦတွေကနေဖေရှားပေးဖို့လက်လက်ချဖို့နောက်ဆုံးသတ်မှတ်ထားတဲ့ရဲဟာတောက်ကြနေမှာကုံဆုံးမှာဖြစ်ပါတယ်လက်လက်တွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေဟာရုရှားဖက်ဒရေးရှင်းနိုင်ငံနဲ့ပေါင်းစည်းရေးကိစ္စပေါ်ဆန္ဒခံယူွက်ကျင့်ပပေးဖို့တောင်းဆိုနေကြတာဖြစ်ပြီးယူကရိန်းအစိုးရကသူတို့တင်ပိတ်ထားတဲ့အစိုးရအဆောက်အဦတွေကနေဖယ်မပေးဘူးဆိုရင်အကြမ်းဖက်ဖြိုခွဲရလိမ့်မယ်ဆိုပြီးတော့ချင်းချောက်သတိပေးထားပါတယ်လက်လက်ချမယ်ဆိုရင်အစိုးရဘက်ကလူငင်းချမ်းသာဝင်ပေးမယ်လို့အဆိုပြုထားတာကိုလည်းဆန္ဒပြသူတွေကပယ်ချထားကြပါတယ်အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနဝန်ကြီးကက်သလင်းဆာဗယ်လီယပ်ဟာယာရုကနေနှုတ်ထွက်တော့ပါတယ်။အိုဘားမားကယ်ရလို့ပြောကြတဲ့ဝင်ငွေနဲ့မိသားစုတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအာမခံဝယ်ယူနိုင်ရေးကြီးကြပ်တာဝန်ယူခဲ့ရသူလည်းဖြစ်ပါတယ်။ကျန်းမာရေးအာမခံဒီနှစ်အတွက်နောက်ဆုံးထားဝယ်ဖို့သတ်မှတ်ထားတဲ့အချိန်ပြည့်ပြီးသတင်းတစ်ပတ်အကြာမှာသူမယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။အိုဘားမားကယ်ကျန်းမာရေးအာမခံဒီစတင်ဝယ်ယူနိုင်ပြီးဆိုပြီးတော့ကြေညာတဲ့သတင်းပတ်တွေမှာပဲ website ရဲ့ချွင်းချက်ကြောင့်အမကံဝယ်ခြင်းသူတွေတန်းနဲ့ချီဝယ်မရတဲ့ပြဿနာကြုံတွေ့ခဲ့ကြရပါတယ် FedEx စာနဲ့ပစ္စည်းပို့ဆောင်ရေးလုပ်ငန်းပိုင် truck ကားတစ်စီးဟာအဝေးပြေးလမ်းမတစ်ခုကိုဖြတ်ကူးနေရမှာအထက်တန်းကျောင်းသူကျောင်းသားတွေတင်ဆောင်လာတဲ့ bus ကားနဲ့တိုက်မိပြီးတော့လူ6ဦးသေဆုံးပြီး35ယောက်ဒဏ်ရာရရှိသွားတယ်လို့အမေရိကန်နိုင်ငံရဲ့အနောက်ဖက်ကန်ယူရန်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကတာဝန်ရှိသူတွေကပြောပါတယ်ကြီးမားတဲ့ truck ကားနဲ့ကီးတဲ့ဘတ်စကားတို့တိုက်မိပြီးတော့မိလာမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်တဲ့နေရာကတော့ဆန်ဖရန်စစ္စကိုမြို့ရဲ့မြောက်ဘက်မိုင်150ကျော်လောက်မှာရှိတဲ့အော်လန်မြို့နားမှာကြာတာပရင်းကဖြစ်ပွားခဲ့တာ
ပါကျေးဇူးပါဦးဆံမိုးဝေရေဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်နန်ဒါချမ်းဖြစ်ပါတယ်အင်ဂျင်နီယာကတော့ဂလန်ဖုန်ကာလီယိုဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ခဲ့တာပါကျမတို့အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်သောရရှင်များအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.